ရှားရီနိုင်ငံသားလက်မှဝိုက်ကတ်ကန်ဆောင်သူတွေကိုပြည်လုံးချုပ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့သမ္မတနဲ့ပြည်သူ့လွှတ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်အငင်းပွားမှုတွေကတော့ဆက်ပြီးတော့ရှိနေပါတယ်။ အမျိုးသားလွှတ်တော်ဘက်ကကိုယ်စားလှယ်26ဦးကဒီကနေ့မှပဲဒီကိစ္စကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီလို့အခြေခံဥပဒေခုံရုံးကိုအမျိုးသားလွှတ်တော်ကတဆင့်ဖြည့်ရှင်းပေးဖို့တင်ပြခဲ့ပါတယ်။တချိန်ချင်းမှာပဲအဖြူရောင်ကတ်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကိုစတင်လှောက်ရှားမှုဝိုက်ကတ်ကံပိအဖွဲ့ကလည်းအစိုးရအဖွဲ့ကိုတောင်းဆိုချက်နှစ်ခုနဲ့ဒီကိစ္စကိုပြန ပြည်တော်မျိုးတော်မှမဲခွဲဆုံးဖြတ်ခဲ့တဲ့ယာယီနိုင်ငံသားလက်မှတ်ကင်ဆောင်သူတွေဖွဲ့စည်းပုံပြင်ဆင်ရေးတီလုံးကျွတ်ဆန္ဒခန့်ရင်ပွဲမှာမဲပေးခွင့်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဒီနေ့ထိအငြင်းပွားမှုတွေဆက်ရှိနေတာပါအမေသားတော်ကိုယ်စားလှယ်28ဦးရဲ့လက်မှတ်တွေနဲ့ဒီကနေ့အမေသားတော်မှာဒီကိစ္စဟာအခြေခံဥပဒေနဲ့ကွဲလွဲမှုတွေရှိနေတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကိုရယူလိုတယ်ဆိုပြီးတော့တင်ပြခဲ့တဲ့အကြောင်းရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမေသားတော်ကိုယ်စားလှယ်ဖြစ်တဲ့တရိုင်းမောင်ကပြောပါတယ်
မြူတလတ်တကိုယ်စလေဆက်ဆင်းရှိအောင်လက်မှတ်ထိုးပြီးမှခုံရုံးကိုအမျိုးသားလွတ်တော်ဥက္ကဋ္ဌပစည်းဖို့ဆိုင်ရာဒိတ်ပေဖွဲ့စုပေးဖို့တင်ထားပါတယ်။ရပိုင်းတွင်းမှာတော့သုံးတခုထူးခြားမယ်လို့ထင်ပါတယ်။ကျွန်တော်တို့ဘက်ကလည်းခုံရုံးဆိုတဲ့ကိစ္စမျိုးကတရားရုံးချုပ်လို့ပေါ့နော်။ရှင်းနေရှိရတဲ့နဲ့ဆိုလွာတော့ပါတော့တော့ပါဝါသွေးတာတော့ပါလို့တော့ရှင်းနေရှိရတဲ့နဲ့တိုင်ပင်ဖို့ရကုန်ကိုဆင်းနေပါတယ်။
ခွန်ရွေးရဲ့အဆုံးဖြတ်ချက်ကိုရယူဖို့ဖြစ်လာပြီးပြီးတော့ရှင်းနေရှင်းရတယ်လည်းလိုလာပြီးဆိုတော့ဆရာတို့ကဘယ်သူတွေနဲ့ဆက်လက်ဆောင်ရမှာလဲပြီးတော့အရင်ကရောအခုလိုအငင်းပွားမှုတွေကိုခွန်ရွေးရဲ့အဆုံးဖြတ်ချက်တွေရယူခဲ့ဘူးလားခင်ဗျအ
ဲရန်ကုန်ကကျွန်တော်တို့ဥအောင်ကျော်စိန်တို့ဥပုံမင်းဖြူတို့နဲ့တော့ကြည်ထားပါတယ်အဲဥအောင်ကျော်စိန်ကအတွေ့အကြုံရှိတယ်ကျွန်တော်တို့တိုင်းရင်းသားရဝန်ကြီးတို့ကခုံရုံးမှာပဲ6လက်ချက်ပေးပြီးမှကျွန်တော်တို့နိုင်ခဲ့တာရှိတယ်လေအဲ့ဒါလည်းဥအောင်ကျော်စိန်တို့ဥပုံမင်းဖြူတို့ကကောင်းဆောင်တာပါကြည့်တာကတော့ဥအောင်ကျော်စိန်နဲ့အဖွဲ့ပေါ့နော်၆လက်ချက်ပေးတာကဥပုံမင်းဖြူပါအဲဒီတော့ကလည်းကျွန်တော်တို့စီရင်ထုံးထွက်ပါတယ်တိုင်းသားရေးဝန်ကြီးတွေဟာနော်တိုင်းဒေသကြီးတွေနဲ့ဝန်ကြီးဖြစ်တဲ့ဆိုတဲ့နော်တတ်မှတ်ရမယ်ဖွဲ့စည်းပုံချေခံဥပဒေဆိုင်ရာအရာကျွန်တော်တို့အနိုင်ရခဲ့တာပေါ့
အရင်နောက်ဖဆစ်ဆွဲလက်ထက်တုန်းကလည်းအဖီအောင်ကတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်ရှိတယ်ဆိုပြီးတော့စနခံရွယ်ဥပဒေမှာရောပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်ဥပဒေတွေမှာထက်သွင်းရေးဆွဲပြီးတော့မဲပေးခွင့်ပေးခဲ့ပါတယ်ဒါပေမဲ့တောင်းရှိပွဲစည်းပုံချင်းကဥပဒေရဲ့ပုံမှန်တချို့မှာတော့နိုင်ငံသားတွေကပဲအချုပ်ချာအနာနဲ့ပတ်သက်တဲ့ကိစ္စတွေမှာမဲပေးခွင့်ရှိတယ်လို့ဖော်ပြထားပါတယ်။အချိန်တည်းမှာပဲရန်ကုန်မြို့မှာဒီအပိုင်းတွင်ဖွဲ့စည်းခဲ့တဲ့အဖီအောင်ကက်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကိုစန့်ကျင်လှုပ်ရှားမှုဝက်ကက်ကမ်ပိန်းအဖွဲ့ကလည်းအစိုးရနဲ့လွှတ်တော်ကပြန်လည်စဉ်းစားသုံးသပ်ဖို့အချက်နှစ်ချက်နဲ့ဒီကနေ့သတင်းစာချင်းလုံးမဲ့လုပ်ပြီးတော့တောင်းဆိုခဲ့ပါတယ်
။အဲ့ဒီအချက်ကတော့ဒီဆောင်စုအရေးကိစ္စတွေနိုင်ငံသားဦးတက်မှတ်တည်ခံခြင်းမရှိသူတို့ဤဆန္ဒမဲပေးခွင့်ကို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဒီစင်းရဲ့ကိစ္စတင်တာမကလောင်လာမည်မြင့်တီရောက်ပေါ်မျိုးရယ်မဆိုလုံးဝဆန္ဒမပေးခွင့်မပြုရင်ကျွန်တော်တို့ကဆောင်ရွက်တော့မည်ဖြစ်ပါတယ်။အဲ့ဒီတစ်ချက်ပါ။ဒီတရားတစ်ချက်ကအဆိုပါယာယီတက်တဲ့ကံလက်မဝိုက်ကမပေးခွင့်ပေးချဲရေးပြေဆုံးနိုင်ရဲ့အဖြေချတော့အဖြေချတော့မည်။သို့တော့ပြေဆုံးနိုင်ရဲ့ပေးချဲပေးခြင်းမရှိပါကပြည်ထောင်စုအပေါ်တန်းကွက်လှုပ်ရှားမှုများဆောင်ရွက်တော့မည်ဖြစ်ကြောင်းကျွန်တော်တို့ကသူတို့ပြောခဲ့ပါတယ်ခင်ဗျာ။ဒီနှစ်ချက်ကိုပဲကျွန်တော်ကအဓိကထားပြောတာပါ။
White Cat Campaign ဖွဲ့မှပါဝင်တဲ့ကိုညီညီမောင်ပြောသွားတာပါဒီဖွဲ့ထဲမှာရခိုင်တိုင်းဒေသကိုညီညီမောင်အပါဝင်အခြားတိုင်းဒေသ၃ဦးနဲ့ဆရာတော်ဥရီရတူမဘာသာဥဆောင်ဆရာတော်တူအပါဝင်လူပုဂ္ဂိုလ်၄ဦးနဲ့တန်ဃာတော်၅ဦးဖွဲ့စည်းထားတာပါ White Cat Campaign ဖွဲ့ဟာအစိုးရဖွဲ့ကသတ္တနာရေးဝန်ကြီးဦးစိုးဝင်းတမန်ရုံးဒုဝန်ကြီး၂ဦးနဲ့လူဝင်မှုကြီးကြပ်ရေးကညွှန်ကြားမှုချုပ်တို့နဲ့မနေ့ကညနေပိုင်းမှာတွေ့ဆုံခဲ့ပြီးတော့ဒီကိစ္စကိုပြန်လည်စဉ်းစားသုံးသပ်ပေးဖို့တွေ့ဆုံစကားပြောပေးမယ်လေအစိုးရဘက်ကတော့တစုံတရာအဖြစ်မပေးခဲ့ဘူးလို့ကိုညီညီမောင်ကပြောပါတယ်ခင်ဗျ